အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအာရှလယ်ပိုင်းနိုင်ငံတွေကထိတ်တန့်တန်တမန်တွေကိုဇက်တိုက်တွေ့ဆုံမှုကာဇက်စတန်ကိုဒီကနေ့ရောက်ရှိနေပါတယ်။ဒီသတင်းမှနောက်ပိုင်းမှာဥစဘက်နိုင်ငံမြို့တော်တာရှ်ကန်ကိုရောက်ရှိမှာဖြစ်ပါတယ်။ဝန်ကြီးဘလင်ကင်ခီးစင်ဟာရုရှားကယူကရိန်းကိုကျူးကျော်တဲ့တနစ်တိတိပြည့်ပြီးရပ်ပိုင်းအခြားမှာဖြစ်လာခဲ့တာပါ။နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာကာဇက်နိုင်ငံရဲ့ဝန်ကြီးမုခ်တာတီလူဘာဒီသဘရာကာဆမ်ဂျိုမတ်တိုကာယက်တို့နဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။ဘောအာရှတိုင်းပြည်တွေရဲ့လွတ်လပ်ရေးအချုပ်အခြာအာဏာပိုင်ဆိုးရေးနဲ့နယ်မြေပိုင်ဆိုးရေးကိုအမေရိကန်ကဂတိကဝတ်ထားလေးစားကြောင်းနိုင်ငံရေးဝန်ကြီးဘလင်ကန်ကပြောဆိုလိုက်မယ်လို့အမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပြောထားပါတယ်။ယခင်ဆိုဗီယက်ပြည်ထောင်စုထဲမှာပါခဲ့ကြတဲ့ကာဇက်စတန်၊ကစ်စတန်၊တာဂျစ်ကစ်စတန်၊တာကမန်ကစ်စတန်၊ဥဇ်ဘက်ကစ်စတန်နိုင်ငံတွေပါဝင်တဲ့ C5+1 လို့သိကြတဲ့အစည်းအဝေးတက်ကိုလည်းကျင်းပလိုက်မယ်လို့မျှော်လင့်ထားကြပါတယ်။အာရှအလဲပိုင်းငါးနိုင်ငံကိုအစင်လာအားဖြင့်ရုရှားဆွေကဩဇာလွှမ်းမိုးထားတဲ့နယ်ပယ်ဒစိတ်တစ်ပိုင်းဖြစ်ရှုမြင်ကြတာပါဒီနိုင်ငံတွေကယူကရိန်းစစ်ပွဲမှာရုရှားကိုအများသိထောက်ခံထားကြတာတော့မဟုတ်ပါဘူးဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်မှာကုလသမဂ္ဂအထွေထွေညီလာခံကယူကရိန်းပေါ်ရုရှားကကျူးကျော်စစ်ကိုရှုတ်ချတဲ့ဆုံးဖြတ်ချက်ချရမှာတော့မင်းပေးပဲသူတို့ကနေခဲ့ကြပါတယ်ရုရှားရဲ့ကျူးကျော်မှုဟာသူတို့အတွက်ချိတ်ချောက်မှုဖြစ်တယ်ဆိုတာဝန်ကြီးဘလင်ကင်ရဲ့အာရှအလဲပိုင်းခီးစဉ်တွင်ဒီနိုင်ငံတွေကိုနားချစည်းရုံးနိုင်လိမ့်မယ်လို့American Bank ကမျှော်လင့်ထားပါတယ်